မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက်ပြည်နယ်အစိုးရကဒုက္ခသည်အထောက်အထားကတ်တွေဒုတိယအကြိမ်ထုတ်ပေးနေပါတယ်။ကြံဖန်းခရိုင်နဲ့အိုက်ဇော့ခရိုင်ဘက်မှမြန်မာစစ်ပြေးဒုက္ခသည်တွေကို ID ကထုတ်ပေးနေပြီးကြံတဲ့သူတွေကိုလည်းဆက်လက်လှုပ်ဆောင်ပေးမယ့်အစီအစဉ်ရှိတယ်လို့မီဇိုရန်ဒုက္ခသည်ကူညီရေးအဖွဲ့တာဝန်ရှိသူတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကြံဖန်းခရိုင်နဲ့အိုက်ဇော့ခရိုင်မှာမြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေကိုယာယီအထောက်အထားကပ်ပြားတွေမီဇိုရန်ပြည်နယ်အစိုးရကထုတ်ပေးနေပါဗျ။ပြည်နယ်တွေကခရိုင်အလိုက်ကပ်ပြားတွေထုတ်ပေးနေတာမှာကြံဖိုင်းခရိုင်အတွင်းမှာဒုက္ခသည်8500ကျော်ကပ်ပြားတွေရရှိထားပြီလို့မီဇိုရန် NGO United for Democratic Myanmar တွဲဖက်အတွင်းရေးမှူးကိုရစ်ချက်ကပြောပါဗျ။ဒု
တိယတစ်ချက်ချက်ထုတ်ပြီးတယ်ဆိုတဲ့ဟာကလည်းစုစုပေါင်းပေါ့သူတို့ကစုစုပေါင်းပုံစံမျိုးနဲ့အကုန်လုံးချိန်ညာလိုက်တာပါ။ Jump Fight District မှာသူတို့ရဲ့ဒီစရင်အရာအဲ့ဒီအထဲမှာသူက8500ကျော်သူတို့ဒီ ID ကပြီးစီးသွားပြီ။ကဲမဟုတ်တဲ့နေရာမှာနေတဲ့သူတွေလည်းမကြခင်ရမှာပါ။သူစပြီးတော့ထုတ်ပေးနိုင်ပြီဆိုတော့လေ။လုံးလုံးစဲတော့အဲ့ဒီ Street နှစ်ဖူးလောက်ပဲရှားမိတာပေါ့။
ကြံဖိုင်းခရိုင်အတွင်းမှာဒုက္ခသည်စခန်း33ခုရှိပါတယ်။အဲ့ဒီစခန်းတွေမှာဒုက္ခသည်2400ကျော်ရှိပြီးတော့တခြားနေရာတွေမှာခိုးလုံနေကြသူပေါင်း6300ကျော်ရှိပါတယ်။အခုတော့ကြံဖိုင်းခရိုင်မှာခိုးလုံနေသူအလုံးနီးပါးယာယီအထောက်အထားကပ်ပြားတွေရထားပါတယ်။အိုင်ဇော့ခရိုင်ဘက်မှာလည်းဒုက္ခသည်အတိမတ်ပြုကတ်တွေလှုပ်ဆောင်ပေးနေတယ်လို့မီဇိုရန်ရောက်ကလေးမျိုးပြည်သူ့လွှတ်တော်ကိုဇလဲဟောင်းဒေါ်ရှာမီကပြောပါတယ
်။ကျင်းနေဆိုရနေပြီးတော့ဆီစဉ်နေဟောင်းကျမတို့ဒီခရီးသွားနိုင်အောင်လေဘယ်အကောင့်ကိုဘာလို့ခွင့်လို့ရအောင်လဲဒီနေ့မှာအစရာဝင်နေထိုင်ခြင်းသဘောမျိုးပေါ့နော်ကလေးချုပ်ပြီးပါတယ်ဟုတ်အလုံးကြီးပါရဖို့ဒီစီစဉ်ဆောင်ရွက်နေတယ်ဟုတ
်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းကြံဖိုင်းခရိုင်နဲ့အိုက်ဇော့မြို့မှာပထမအကြိမ်အဖြစ်ဒုက္ခသည်အသိအမှတ်ပြု Refugee ID Card 4000ကျော်ကိုမီဇိုရန်ပြည်နယ်အစိုးရကထုတ်ပေးခဲ့ပါတယ်ဒီရက်ပိုင်းအတွင်းမှာလည်းထပ်မံလှုပ်ဆောင်ပေးနေတာကြောင့်စုစုပေါင်းထုတ်ပေးတဲ့အရေးအတွက်မတိရသေးပေမဲ့လည်းအလုံးနီးပါးရအောင်စီစဉ်နေတယ်လို့မီဇိုရန် NGO အဖွဲ့တာဝန်ရှိသူတွေကပြောပါရယ်အလားတူအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရီခေါ်တက်မြို့နယ်ဘက်မှာပုံခိုနေကြသူတွေကိုလည်းဒုက္ခသည်အသိအမှတ်ပြုကပ်ပြားတွေလှုပ်ဆောင်ပေးနေတယ်လို့ဒုက္ခသည်စခန်းနေမတ်ရွှေအေးကပြောပါရယ်
ရှိတယ် refugee ID ဆိုပြီးတော့လေအတူထုတ်ပေးတယ်ပထမဆုံးနဲ့ဒုတိယတော့ခွဲပြီးထုတ်တာ February လလောက်မှာတခါထုတ်တယ်ပြီးတော့အခုလည်းလုံးရှင်ရင်းနေပေးပြီးတော့လေမိသားစုလိုက်ပေါ့နော်3000ပတ်ဝန်းကျင်လောက်တော့ပေးပြီလို့ပြောတယ
်မီဇိုရန်ပြည်နယ်အစိုးရကထုတ်ပေးတဲ့ယာယီအထောက်အထားကတ်ကဒုက္ခသည်အသိအမှတ်ပြုကတ်လည်းဖြစ်တယ်လို့မတ်ရွှေအေးကဆက်ပြောပါတယ
်ဒီ ID ကောင်းကျိုးရှိတယ်ဆိုတော့ဒါစစ်ပေးရှောင်ရောက်လာတဲ့သူပေါ့နော်အဲ့တော့အတိမပြိုတဲ့သဘောပါပဲအလုံးလုံးခွင့်ဆိုတာကတော့လက်လုံးနဲ့စားတွေတော့ရတယ်ဒေးဆိုင်လေးတွေလုပ်လို့ရတယ်တချို့ကဆိုင်တွေမှာဆိုင်ဆောင်တော်တို့ဘာလို့ဝန်ဆိုင်လေးတွေလုပ်ကြရပေါ့နော
်ဆေယာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထောင်ဌာနတာဝန်ရှိသူတွေတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ပြည်လဲထူထောင်ရေးဌာနကတာဝန်ရှိသူတွေဟာအိုက်ဇော့မြို့ရောက်စစ်ပြေးဒုက္ခသည်စခန်းကိုဇန်နဝါရီလကတွားရောက်ကြည့်ရှုခဲ့ပြီးဒုက္ခသည်မှတ်ပုံတင်ကပ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါဒုက္ခသည်များမှတ်ပုံတင် Refugee ID ကတ်ကိုမီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့အဖွဲ့ကစီစဉ်ထုတ်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်အာဏာသိမ်းမှုကြောင့်မြန်မာနိုင်ငံချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်ရသူ3000ကျော်ရှိနေပါတယ်မီဇိုရန်ပြည်နယ်အစိုးရအနေနဲ့ရောက်လာတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုအတက်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့လည်းဒေသတွင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။